American Chiesai Pfizer ဆီးကုမ္ပဏီကနိုင်ငံတွင်းပြည်နယ်၄ခုကိုစမ်းသပ်ဆဲ COVID-19 ကာကွယ်ဆီးသည်ပို့ဆောင်တဲ့အစီအစဉ်ကိုစတင်စမ်းသပ်ပြုလုပ်လိုက်ပါတယ်။ COVID-19 ကာကွယ်ဆီးကိုပို့ဆောင်ရမှာအခက်အအနေထားနဲ့တည်ဆောင်ရမှာမို့ဆီးဖြန့်ပြုရမှာအခက်အခဲတွေရှိနေတာပါ။ Pfizer ကစမ်းသပ်နေတဲ့ဒီကာကွယ်ဆီးက90ရာခိုင်နှုန်းထိရောက်မှုရှိတာကိုကနဦးစမ်းသပ်မှုအခြေလက်တွေကဖော်ပြနေပါတယ်။ဒါပေမဲ့ဒီစမ်းသပ်ကာကွယ်ဆေးကရေခဲမှန်အောက်94ဒီဂရီဖာရင်ဟိုက်မှာထားပြီးတော့တည်ယူဖို့လိုအပ်တာပါ။ဒါကစံနှုန်းအရတခြားကာကွယ်ဆေးတွေထက်ကိုပိုပြီးတော့အေးခဲတဲ့အနေအထားမှာတည်ယူဖို့လိုအပ်တာဖြစ်ပါတယ်။အခုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးကို Rhode Island, Texas, New Mexico နဲ့ Tennessee ပြည်နယ်တွေကိုပေးပို့သွားမှာဖြစ်ပါတယ်။အခုလိုစမ်းသပ်ပေးပို့တာကကြံတခြားပြည်နယ်တွေနဲ့နိုင်ငံတကာအစိုးရတွေအတွက်စီးတင်ပို့တဲ့အခါမှာလိုအပ်တဲ့စံနှုန်းသတ်မှတ်ချက်တွေသိလာနိုင်တယ်လို့တနင်္လာနေ့ကကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အခုလိုကနဦးစံသက်ပေးပို့တာဟာဒီပြည်နယ်လေးခုမှာကြံပြည်နယ်တွေထက်စောပြီးတော့ကာကွယ်ဆေးထိုးပေးဖို့မဟုတ်ကြောင်းကိုလည်းဖော်ပြထားပါတယ်။ Pfizer ဆီးကုမ္ပဏီက COVID-19 ကာကွယ်ဆေးစံသက်မှုတတိယအဆင့်ကိုလူတွေနဲ့စံသက်ပြုလုပ်နေတာဖြစ်ပြီးနိုဝင်ဘာလတတိယအပတ်လောက်မှာဆေးနဲ့ပတ်သက်လို့လုံလောက်တဲ့အချက်လက်တွေရလိမ့်မယ်လို့မျှော်မှန်းထားပါတယ်။ဆေးရဘီယံရဲ့ကင်းရှင်းရေးဆိုင်ရာအချက်လက်တွေပေါ်မူတည်ပြီးနောက်ပိုင်းမှာဒီကာကွယ်ဆေးကိုအရေးပေါ်သုံးစွဲခွင့်လျှောက်ထားရမှာဖြစ်ပါတယ်။အမေရိကန်မှာအခုထိ COVID-19 ကူးစက်သူ 17.2 သန်းနဲ့သေဆုံးသူက 2,400 ကျော်ရှိပါတယ်ရှင်။